Islamic Sunya IS Temple Wara Zwe Apwe Ye Caliphate Ochu Mu Pyu Pyet Twa Da Ne Atu Be Aidi Ma Shi Ni De Naingan Cha Tai Khat Yee Tama Ri Tru Ni Ye Yin Go Pyan Pi Chin Chaw Mu Dit Twe Phit La Nai Che Po Naw Song Le La Che Ta Khu Ya Ro Anaw Naingan Twe Ye Yin Su Yin Chen Ne Kwe Lwe Mu Di Shi La Ba De American Ne Uropa Anaw Naingan Twe Ka Thaung Kanan Law Ha Syria Ne Iraq Ma Shi De IS Tu Ne Twa Ya Pu Paung Khe De Lu Twet Sa Tha Sa Pi ဒီလိုနေကမူရင်းနိုင်ငံကိုပြန်ဝင်လာရင်ပြည်တွင်းမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေရှိလာမှာကိုအနောက်နိုင်ငံထောက်လန်းရေးအတိုင်းအဝိုင်းကကြိုတင်တွက်ဆဆိုရင်ထားတာပါဒါပေမဲ့လည်းအမေရိကန်ပြည်သူ့ကဂျော့ချ်ဝါရှင်တန်တက္ကသိုလ်အစွန်းရောက်ဝါဒလေးလာရေးဌာနကပြုစုတဲ့လေးလာချက်နဲ့ဘယ်လ်ဂျီယံနိုင်ငံအက်မွန်အင်စတီကျူတို့ကလေးလာချက်တွေရရော့ဆီးရီးယားနဲ့အီရတ်ကနေဌာနေပြန်လာ ါတယ်။ Syria နဲ့ Iraq မှာ IS2 နဲ့သွားပြီးပူးပေါင်းခဲ့ကြတဲ့နိုင်ငံခြားတိုက်ခိုက်ရေးသမား 4,000 ကျော်ထဲမှာအနောက်နိုင်ငံတွေကတွားရောက်တဲ့အရေးအတွက်က 4,000 နဲ့ 5,000 ကျားရှိမယ်လို့အမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကခန့်မှန်းထားတာဖြစ်ပါတယ်။အဲ့ဒီထဲအမေရိကန်နိုင်ငံကတွားရောက်တဲ့အရေးအတွက်က250နဲ့300လောက်ပဲရှိမယ်လို့အမေရိကန်တာဝန်ရှိသူတွေကခန့်မှန်းပါတယ်။အမေရိကန်ပြည်တွင်းကနေ IS နဲ့ပူးပေါင်းဖို့တွားတဲ့အနည်းဆုံးလူ50ကိုတော့တိုင်းပြည်ကမထွက်ခွာခင်ဒါမှမဟုတ် IS2 စီမရောက်ခင်နေရာတစ်ခုမှာထိမ့်သိမ့်နိုင်ခဲ့တယ်လို့ George Washington တက္ကသိုလ်လေ့လာချက်မှာဖော်ပြထားပါတယ်။IS နဲ့ပူပေါင်းမှုထွက်သွားသူ200လောက်ထဲက64ဦးကိုတော့ဘယ်သူဘယ်ဝါဆိုပြီးအတီးပြုတ်ထားနိုင်တယ်လို့ဆိုပါတယ်။အဲ့ဒီအထက်12ဦးလောက်ပဲတိုင်းပြည်ကိုပြန်လာပြီး9ဦးကိုဖမ်းမိအရေးယူထားတယ်လို့လေ့လာချက်မှာဖော်ပြပါတယ်။ IS နဲ့ပူပေါင်းမှုအမေရိကန်ကနေထွက်သွားသူတွေ22ဦးကတော့ဆီးရီးယားနဲ့အီရတ်မှာတည်ဆုံသွားတယ်လို့ယူဆရပြီးနောက်ထပ်28ယောက်ကိုတော့ဘယ်မှာရှိနေတယ်လဲဆိုတာအတိမပြုတ်နိုင်ဘူးလို့စစ်တမ်းမှာဖော်ပြထားပါတယ်။ဒါပေမဲ့ဒီလူတွေတဲကတဦးတယောက်ကမှအမေရိကန်ပြည်တွင်းမှာအကြမ်းဖက်တိုက်ခိုက်မှုအောင်အောင်မြင်မြင်လုပ်နိုင်တာမရှိသေးဘူးလို့လည်းလေ့လာချက်မှာဖော်ပြထားပါတယ်ရှင်။